ချင်းဆိုင်ပြည်နယ်မေဖာလွန်ဒေသမူဆယ်ချီရွာအုပ်စုနီးထိုင်းနေထဆောင်တပ်အမှတ်3တပ်ဖွဲ့ဝင်တွေကကင်းလယ်နေချိန်မှာမူရစီဝါတဲဆောင်တဲ့အုပ်စုနဲ့ထိတ်တိုက်ပစ်ခတ်မှုဖြစ်ခဲ့ပြီးမူရမောင်ခိုသမား5ဦးသေဆုံးပါတယ်ဒီအပိုင်းမှာပဲချင်းလိုက်ပြည်နယ်ထဲမှာကလတ်တံပိုးဘန်းငွေတန်း2000ကျော်တံပိုးရှိတဲ့စိတ်ချစီပြ17တန်းကျော်ဖမ်းမိတယ်ဆိုလဲထိုင်းအာဏာပိုင်တွေကပြောပါတယ်ဒီသတင်းကိုတော့ VOA သတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင
်ထိုင်းမြန်မာနယ်စပ်ချင်းလိုက်ပြည်နယ်မေဖားလွန်ခရိုင်မူဆယ်ကျေးရွာနီးမြန်မာနယ်စပ်နဲ့မီတာ100လောက်တာအကွာမှာထိုင်းနယ်စပ်ကောင်တပ်နဲ့မူရမကူသမားတွေဟာမေလ28ရက်နေ့ကနှစ်ဖက်တိုက်ပွဲတွေဖြစ်ခဲ့ပါတယ်မေလ28ရက်နေ့ညတကောင်ရံအချိန်မှာထိုင်းနယ်ကောက်တက်အမှတ်3တပ်ဖွဲ့ဝင်တွေဟာကင်းလဲ့နေချိန်စိတ်ကြော်စိကြော်တွေတည်ဆောင်ပြီးထိုင်းနိုင်ငံထဲကိုဝင်လာတဲ့ဝိယမဟုသမားတွေနဲ့ထိတ်တဲ့ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့တာပါ10မိနစ်ခန့်တိုက်ပွဲဖြစ်ပွားခဲ့ပြီးတဲ့နောက်နောက်တစ်မိနစ်ဖြစ်တဲ့မေလ28ရက်နေ့မှာတော့ထိုင်းစစ်တပ်ကမင်းကြီးရှင်းလင်းခဲ့ရမှာဝိယမဟုသမား5ဦးတည်ဆုံးခဲ့ပြီးစိတ်ကြော်စိကြော်တန်း5သိန်းကျော်ဖမ်းမိခဲ့ပါတယ်ချင်းလိုက်ပြည်နယ်အမှတ်၅ဒေသကရဲကျုပ်ပြည်ရထဝီဆိုင်ကတော့ဝိရမကုသမားတွေဟာထိုင်းနိုင်ငံလေးကိုပုံစံမျိုးစုံသုံးပြီးဝိရစည်းဝါးတွေကျင့်သွင်းလာတဲ့အကြောင်းအခုလိုပြောသွားပါတယ်။ဝိရမကုသမားတွေဟာပုံစံမျိုးနဲ့ထိုင်းနိုင်ငံလေးကိုဝိရစည်းဝါးတွေကိုတည်ဆောင်လာကြပါရဲ့။ကားတွေနဲ့တည်ဆောင်တာဒီလမ်းတွေကနေတည်ဆောင်တာတဘာဝတော်လမ်းတွေကနေဝိရစေဝါတွေကိုတည်ဆောင်လာနေတာပါအခုရက်ပိုင်းအတွင်းမှာပဲချင်းလိုက်ပြည်နယ်ထဲမှာစိတ်ကြော်ပြေပြ17တန်းကျော်ဖမ်းမိခဲ့ပါတယ်တနင်္ဂနွေလုံးအနောက်မှာတော့6လအတွင်းမှာစိတ်ကြော်ပြေပြပေါင်း126တန်းဖမ်းမိခဲ့တယ်ဆိုပြီးထိုင်းဘာသာနဲ့ပြောသွားပါတယ်ထိုင်းအနာပိုင်းကြီးဟာပြီးခဲ့တဲ့ဧပြီလအတွင်းထိုင်းမြောက်ပိုင်းရှေ့တိကံဒေသကနေဝင်ရောက်လာတဲ့စိတ်ကြော်စီပြ15တန်းကျော်ကိုလည်းဖမ်းဆီးမိခဲ့ပါတယ်။အီတီလာထဲမှာပဲထိုင်းမြန်မာနယ်စပ်မေဖားလွန်ဒေသမှာဝိရမကိုခိုင်းနေတဲ့နေသားကောင်တပ်တီ3ချိန်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။အီတီလာ30ရက်နေ့လုံးကတော့ဝိရမကိုသမားတွေနဲ့နေသားကောင်တပ်တို့ပစ်ခတ်မှုဖြစ်ခဲ့ပြီးဝိရမကိုသမား10ဦးကိုအသေးဖမ်းဆီးမိခဲ့ပါတယ်။အခုတကြိမ်မေလအပေါ်မှာလည်းဝိရမကိုသမားအများအပြားကိုအသေးပစ်ခတ်ဖမ်းဆီးမိခဲ့တာဖြစ်ပါတယ်ရှင်။